ကြည်တော်ရှင်ဆရာတော်ရှင်သူမြတ်ကြီးဖေယနေ့ညသာသနာတော်နှစ်2569နှစ်ခောဇာတက္ကရေ1385ခုနှစ်တတိယညလာဆန်း17ရက်2023ခုနှစ်အောက်တိုဘာလ25ရက်ဗုဒ္ဓဘာသာဓမ္မဒါနကုသိုလ်ရှင်မိသားစု90မှစုပေါင်းဆင်ရင်ကျင့်ပတ်လို့အသောအွန်လိုင်းဓမ္မသဘင်နဲ့ဆက်လျင်ကြည်တော်ရှင်ပါမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချင်းမြင့်ပေးသနာတော်မူပါယံဖျားတွေ့တော်ခြေတော်သောဥခိုင်း၍ယုတ်သေးစွာလျှောက်ထားအပ်ပါသည်ဖျာ
တော်သူယာရှစ်ဆက်အကုနှစ်တဲ့ညလာဆောင်ဆက်တရ2023ခုနှစ်အောက်တိုဘာ25ရက်ဗုဒ္ဓဦးနေညာ၌အွန်လိုင်းမှာဟောကြားအပ်သောအလုံးကိုဆုံးလွတ်နိုင်မှာဆင်းရဲဒုက္ခကုန်ပြီအကြောင်းတရားဒေသနာတော်ယသဗျာကတုတ်တန်တစ်ခုမှာသဗ္ဗံအဘိသနာအာလုံးမှုတည်ရမယ်သဗ္ဗံအဘိသနာအာလုံးမှုတည်ရမယ်သဗ္ဗံပရိသနာအာလုံးမှုပဉ္စတိနိုင်ရမယ်သဗ္ဗံဝိရတေယဝိရစီယအလုံးပေါ်မှာတွေ့တာမှုကင်းရှင်းစေရမယ်တပ္ပပါဇဟံအလုံးကိုဆွလွတ်နိုင်ရမယ်အဲ့ရမဘဘောဒုက္ခခရယဆင်းရဲဒုက္ခကုံဆုံးမှုအတွက်ဖြစ်နိုင်မယ်ဆိုတော့ကယသဗျာအာသနာတော်မှာဘုရားဟောကြားတဲ့တရားတွေကနံနေရတယ်မှကျုံတွေးရတဲ့ဆင်းရဲဒုက္ခတွေကိုအဆုံးသတ်ဖို့ပဲဖြစ်တယ်ပေါ့နော်အဆုံးသတ်ဖို့ဖြစ်တယ်အဲ့ဒုက္ခတွေကိုအဆုံးသတ်ဖို့ဆိုလို့ရှိရင်တော့အလုံးကိုသိရမယ်အလုံးကိုဆုလွတ်နိုင်ရမယ်ဒီလိုဆုလွတ်ရမယ်နော်အလုံးကိုမဆုလွတ်နိုင်သေးဘူးဆိုရင်ဒုက္ခကုန်မှုမရသေးဘူးအဲ့တော့ဒီနေရာမှာဒုက္ခဆိုတာဘာကိုပြောတာလို့ဆိုတော့သင်္ခါရတရားတွေကိုပြောတယ်ယံကိစီဝိရိတံသဗ္ဗတမေသဗ္ဗဒုက္ခဝိရိတခံစားချက်အလုံးဟာဒုက္ခတနည်းအားဖြင့်ပြောမယ်ဆိုရင်သဗ္ဗေသင်္ခါရဒုက္ခနံနေရာထဲမှာရှိတဲ့သင်္ခါရတရားတွေမှန်သမျှဒုက္ခပဲဒုက္ခသစ္စာတော့ကမရှိတဲ့ခဏငါပါရှုံဏတရားတွေအဒုက္ခသစ္စာပဲအဲ့ဒီဒုက္ခသစ္စာကိုဖန်တီးပေးနေတဲ့ဒုက္ခကိုဖန်တီးပေးနေတဲ့တဏှာကိုသမုဒ္ဒိတ္တာရိကံတွေကိုသမုဒ္ဒိယသစ္စာဒုက္ခနဲ့သမုဒ္ဒိယနှစ်ခုမဖြစ်တော့တာကိုနိရောဓသစ္စာမဖြစ်အောင်လှုပ်ဆောင်ရမယ်နိလန်ကဘက်ကသစ္စာသစ္စာလေးကဆိုတယ်အဲ့တော့မြတ်စွာဘုရားဒီနေရာမှာသဗ္ဗံပိစ္ဆနာပရိစ္ဆနာဝိရစေယပါစဟံပဘောဒုက္ခခယယသံယုပါဠိတော်မှာဒီတုတ်တန်တစ်ခုရှိတယ်တခြားတုတ်တန်တွေလည်းရှိသေးတယ်ဒီပုံစံဟောတာတော့နော်အဲ့တော့ဒီတုတ်တန်ကိုနားလည်ပဲဆိုလို့ရှိရင်ဝိပဿနာလုပ်ငန်းစဉ်ကိုမြတ်စွာဘုရားဟောတာပဲဖြစ်တယ်။အဲတော့မြတ်စွာဘုရားဟောတာလေဝိပဿနာလုပ်ငန်းစဉ်นี่အများကြီးပဲသုတ်တက်နေတယ်မှာ။ရှုမှတ်ရမယ့်တရားတွေကလည်းပဲအကုန်လုံးတိတိကျကျဟောကြားထားတာဖြစ်တယ်။အဲတော့သဗ္ဗံပိစ္ဆနာအလုံးကိုအမှန်ကသိရမယ်။သဗ္ဗံပရိစ္ဆနာအလုံးကိုပဉ္စသတိရမယ်။ သဗ္ဗဝိရဇယံအလုံးပေါ်မှာတွေ့တာမှုပြတ်ကဲပြတ်ဆဲရမယ်သဗ္ဗံပိစအပိစပါဇဟံအလုံးဟုဆိုလို့နိုင်ရမယ်ဓမ္မတာပတ်ဖို့ဒုက္ခခရယဒုက္ခကုန်ဆုံးမှဖြစ်နိုင်တယ်လို့ဆိုလို့ပေါ့နော်အဲ့တော့ဒါရီမသိသေးသည်မြတ်မစွန့်နိုင်သေးသည်မြတ်ဒုက္ခကုန်ဆုံးနဲ့ဒုက္ခနိရောဓဒုက္ခခရဆိုတာဒုက္ခနိရောဓပဲဒုက္ခနိရောဓဆိုတာနိဗ္ဗာန်ပဲလေသုတ္တရာကနိဗ္ဗာန်ရောက်ချင်ဒါရီစွန့်လို့ရမယ်လို့ပြောတယ်လူတွေကတမားအပြင်သာဘုန်းကြီးတို့တွေဣဒမေပုံညာနိဗ္ဗာန်တပစ္စောလူနိဗ္ဗာန်ရဲ့အထောက်ကူဖြစ်ပါစေလို့ဆုတောင်းနေကြဆုတောင်းနေကြတာဖြစ်တော့လေပဲနိဗ္ဗာန်ရဲ့တဘာဝကိုသိဖို့လို့တော့ဒုက္ခကုန်ဆုံးသွားတာနိဗ္ဗာန်ပဲသစ္စာလေးပါးနဲ့ပြောလို့ရှိရင်တသရာထဲမှာဒုက္ခထိုဒုက္ခကိုဖြစ်စေတဲ့အကြောင်းတရားကဒုက္ခသမုဒယအဲ့ဒီနှစ်ခုနဲ့ပဲနေနေကြတာဒုက္ခနဲ့ဒုက္ခသမုဒယနဲ့နေကြတာဒါကြောင့်ဟောတာကိုပုဂ္ဂိုလ်တိသစ္စာလို့ခေါ်တယ်တသရာထဲမှာဖြစ်နေတဲ့သစ္စာလူတိုင်းလူတိုင်းဟာဘာရတာလို့ဆိုဒုက္ခရတာရုပ်နဲ့ရတာဒုက္ခရတာဘဝရတာဒုက္ခရတာသူကသူအရှင်ပြေနေတဲ့အခါကျတော့ဒုက္ခလို့မထင်ဘူးလေသူကတော်တော်ဒုက္ခဆိုတဲ့သဘောတရားဟာသူကပြောဖို့ပြောနေရပြောဆိုရှိတယ်နော်မကောင်းတာလုပ်ပြီးပြောတာများတယ်ကောင်းတာလုပ်တဲ့လူလည်းမပြောရဘူးလားဥပမာပရာဟိတတွေလုပ်တယ်ပြောနေကြတယ်ရှိတာရီသွားတယ်တရားစခန်းနေဝင်နေမပြောကြဘူးကပြောတယ်တရားပေါ်ရီသွားနာတယ်တရားနာတယ်မပြောဘူးလည်းပြောတာပဲဒိတာနေတယ်ပြောတဲ့စိတ်တော့ရှိတာပေါ့ပြင်းပဲလုပ်နေစိတ်ကြည်နတ်နေတယ်ပြောတဲ့ဆိုတာစိတ်ချမ်းသာမှုရနေတာပဲစင်ပြေနေတာအဲ့တော့ယေရှုဗျာတတိပေးတာကကာမဂုဏ်အာယုန်ဤနဲ့မပြောဖို့ပဲတတိပေးတာကဘကောအယုန်နေနဲ့ပြောလို့ရှိရင်ကိလေသာတွေလွတ်မှုမှုခံရမယ်ကိလေသာလွတ်မှုထားတဲ့စိတ်ဟာဘယ်တော့မှအမှန်ကမသိတော့ကိလေသာတွေရဲ့ချုပ်ကိုက်မှုအောက်ရောက်သွားတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာအတိညာဉ်ကိမဲ့သွားအတိညာဉ်ကိမဲ့သွားသည့်အတွက်ကြောင့်သူလုံးသမျှအလုံးတွေဟာကုသိုလ်ဆိုတာပဲဖြစ်တော့အကုသိုလ်တွေရလာအကုသိုလ်တွေပဲဖြစ်လာအဲ့ဒါကဆူယူပေးတာနော်အကုသို့ဖြစ်မှာဖြစ်မဲ့လံကိုရောက်သွားနိုင်တယ်။ဒါကြောင့်မလို့အကုသို့နဲ့မပြောမိအောင်မြတ်စွာဘုရားအတ္တိပေးတာဖြစ်တယ်။တတိဝတ္တကတတိကိုလွတ်မထားနဲ့။ကိုယ့်ဘဝအခြေအနေကိုယ့်ကိုသိနေအကုသို့နဲ့မပြောနဲ့။ကုသို့နဲ့ပြောလို့ရတယ်။စိတ်ကောင်းနှလုံးကောင်းနဲ့ကောင်းတဲ့အလုပ်တွေကိုပြောလုပ်ပြီးတော့ပြောနေကြတယ်လူတွေ။သူတို့လည်းပြောတာပဲဒီအဲ့တော့စိတ်ချမ်းသာမှုရတာကိုပြောတာလို့ခေါ်တာပဲအဲ့ဒီမှာအဲ့ဒါကိုရွေးချယ်ပြီးတော့တတိနဲ့နေပြီးတော့ပြောတာဟိုစိတ်ညစ်နေတာကိုပြောတာမဟုတ်ဘူးနော်လူတိုင်းလူတိုင်းဟာစိတ်ညစ်တယ်ဆိုတာရှိမယ်ခဏပဲလေပြီးရင်တော့တခုနဲ့တော့ပြောအောင်အဲ့တော့ဓမ္မရတိလို့ခေါ်တဲ့တရားနဲ့ပြောပွင့်မှုကာမရတိဆိုရဲကာမဂုဏ်အာယုန်နေနဲ့ပြောမှု။အဲဒီပြောမှုနှစ်ခုတည်းပဲ။တပ်ပရတံရတိဓမ္မရတိစိနာတိ။ဓမ္မရတိဆိုရဲတရားနဲ့ပြောမှုကပြောမှုအလုံးကိုလွှမ်းခြုံနိုင်ယူနိုင်တယ်လို့ဆိုတယ်။ဘာလို့လို့ဆိုပြစ်ကင်းတာကိုနော်။ထာဝရပြောနိုင်သွားတယ်။ကျန်တဲ့ကာမဂုဏ်အာယုန်နေနဲ့ပြောတာကစိတ်ညစ်စရာပါလာတဲ့နောက်ကပြောပြီးတော့စိတ်ညစ်စရာပါလာတယ်ဥပမာဖဲရိုက်ပြီးတော့ပြောတယ်အရက်တော့ပြီးတော့ပြောတယ်မကောင်းတဲ့ဒုစရိုက်တွေနဲ့ပြောတယ်ပြီးရင်နောက်ကပြဿနာတက်ဖဲရိုက်လို့ဖဲနိုင်တာပြောတယ်ဖဲရှုံးပြီဆိုရင်ဖဲနိုင်တယ်ဆိုတဲ့ကမ္ဘာရှုံးတဲ့ကောင်ကဒုက္ခပေးတတ်တယ်နော်အပြောကြီးမရနိုင်ဘူးတို့တော့ဖဲဆိုင်ရှုံနေလဲကြတော့လဲဆင်းရဲဒုက္ခကြောင့်အရက်တော့တယ်တော့တော့ပြောကြတယ်ရံဖြစ်ကြတယ်ကွဲကြပြဲကြအော်သူတမ်းမှုတွေဖြစ်အော်သူတို့ပြောရှင်မှုဟာတ တကယ်ပြောရှင်မှုအစ်မဟုတ်ဘူးခိတ္တကနာလေးပဲပြောတယ်အဲ့ဒါမျိုးနဲ့မပြောဘူးပဲလို့တယ်ပေါ့မြတ်စွာဘုရားဟောတာဟောအဲ့ဒါမှမြတ်မြတ်တရားဟောပေးတာပါမြတ်မြတ်တရားအကျိုးရှိတယ်ပြောခြင်းနဲ့ပြောလို့ရတယ်အဲ့ဒါတွေကဒီတတိထားရမယ်အချက်တွေပေါ့နော်အဲ့လိုဆိုလို့ရပေါ့အဲ့တော့လောကမှာအမှန်တရားကိုသိပြီးတော့ဘဝမှာကိုရထားတာကဒုက္ခဘာကြောင့်ရတာလဲဆိုရင်ကိရိတာကြောင့်ရတာအဲ့ဒါကိုပဲအမှန်တရားအကြောင်းနဲ့အကျိုးဒုက္ခသစ္စာသဗ္ဗုဒ္ဓယသစ္စာလို့ပြောတယ်ဒါတို့ဘောက်ခေါ်လိုက်တာအရှိတိုင်းပြောရင်ဒုက္ခသဗ္ဗုဒ္ဓယဒုက္ခဆိုတာကျဉ်းနှံစရာမကောင်းတဲ့ဘဝဒုက္ခသမုဒိယဆိုတာအဲ့ကျဉ်းနှံစရာမကောင်းတဲ့အခြေအနေတစ်ခုကိုရထားတာ။သို့မဟုတ်ဒုက္ခဆိုတာသင်္ခါရတရားတွေကိုရထားတာ။လောကီသင်္ခါရတရားတွေကိုရ။ဒုက္ခသမုဒိယဆိုတာအဲ့ဒီသင်္ခါရတရား။သင်္ခါရတရားဆိုတာခန္ဓာ၅ပါးပဲ။ယုံနဲ့နှစ်ပါးပဲ။အဲ့တော့ယုံနဲ့နှစ်ပါးဒုက္ခ။အဲ့ဒီဒုက္ခရထားတာကိလေသာကြောင့်ရတာ။အဲ့ဒီမဲ့အဓိကတဏ္ဏဆိုပြီးတော့ဒုက္ခသမုဒိယအဲ့ဒီနှစ်ခုနဲ့နေနေကြအဲ့တော့ဒုက္ခကိုဖယ်ရမှာလားသမုဒိယကိုဖယ်ရမှာလားလို့ဆိုမြတ်စွာဘုရားကတပည့်စေချာတရားဟောတော့ငရေရှင်းထားတာနော်ဒုက္ခချုပ်အောင်မလုပ်ရမလဲဒုက္ခနိရောဓကိုရခြင်းမလုပ်ရမလဲလို့မြတ်စွာဘုရားဟောတော့ယောတ္တာယောတ္တာယအတိတာဝိရာကိုစာကောပတိနေတဲ့ကောမုဒိနာဒုက္ခကိုဖြစ်ပေါ်စေတဲ့တဏ္ဍာကိုပယ်ပါလို့ပြောလိုက်တာအကြောင်းတရားကိုသတ်မှတ်အကျိုးကိုရတယ်။နော်ယောဂပြောက်ခြင်းယောဂဖြစ်ခြင်းအကြောင်းပဲရှားရမှာဖြစ်တယ်။ရှားပြီးတော့ယောဂဖြစ်စေတဲ့အကြောင်းကိုဖယ်ရှားမှယောဂဆံပြောက်တယ်။အဲ့လိုဆိုလို့ပေါ့နော်အကြောင်းကိုပဲဖယ်ရှားတာအကြောင်းကိုဖယ်ရှားလိုက်ရင်အကျိုးကလို့လို့အကြောင်းနဲ့အကျိုးဆိုတွဲဖက်တာပဲအမြဲတမ်းအဲ့တော့ဖြစ်နေတဲ့နေရာမှာဥပမာတပည့်ကြီးတွေပဲကအရေးထိုးနေတယ်နေဘူးမရဘူးအဲ့ဒီအရေးကိုမလို့ခြင်းတပည့်မလဲပဲနဲ့အရေးကတော့ရှိနေမှာပဲနော်တပည့်ခေါ်လိုက်ပါအရေးကပြောင်းအရေးမလို့ခြင်းမူတပည့်တော့လို့ခြင်းလဲဆိုမရဘူးအဲ့ဒါအဲ့တော့တပည့်ကထိုးနေတဲ့အရေးဆိုဒီတပည့်ကိုပဲခေါ်ရဖြစ်တယ်အဲ့တဘောပဲပေါ့နော်ဒုက္ခကိုပြီးနေတဲ့ကိရိတာသမုဒိယအကြောင်းတရားတွေကိုဖယ်ရှားလိုက်ပါဒုက္ခဆိုတာငြိမ့်သွားတယ်အဲ့ဒီဒုက္ခငြိမ့်တဲ့အနေထားတခုကိုဒုက္ခနိရောဓလို့ခေါ်တာအဲ့ဒီဒုက္ခနိရောဓရောက်ဖို့နည်းလမ်းကတော့ဒုက္ခနိရောဓကာမိတိပဋိပဒါဆိုတဲ့ကျင့်စဉ်တစ်ခုပဲအခုဒီတုတ်တန်ဟောတာမြတ်စွာဘုရားအဲ့ဒီကျင့်စဉ်ကိုဟောတာနော်ဘယ်လိုဖြစ်ဖြစ်ဒုက္ခခရလို့ခေါ်တယ်သင်္ခါရဒုက္ခတွေအလုံးကုန်ဆုံးနဲ့သို့မဟုတ်ဘဝမှာဘဝဒုက္ခဝတ္တဒုက္ခကိလေသာဒုက္ခဆိုရယ်လူမှာပြဿနာတွေကိုဖြစ်ပေါ်စေတတ်တဲ့ဒုက္ခမှန်သမျှကုန်ဆုံးမှုအတွက်ကအလုံးရမလဲတပ်ပံအပိစာနံအလုံးကိုသိအောင်ကြိုးစားတယ်တပ်ပံပရိစာနံအလုံးကိုပန်ချသိအောင်ကြိုးစားလို့ဆိုစကလုံးလေးအချင်းချင်းလေးပဲအဘိဇာနာဆိုတာဘာကိုပြောတာလဲနော်အဘိဇာနာရဲ့အဓိပ္ပာယ်ကအဘိထူးသောဉာဏ်ဖြင့်ဇာနာသိရမယ်အလုံးကိုထူးသောဉာဏ်ဖြင့်သိရမယ်အဲ့ဒါဘာပြောတာလို့ဆိုဝိပဿနာတရားအထုတ်တဲ့ကမ္မညာတပရိညာဆိုရှိတယ်အဲ့ညာတပရိညာကိုပြောတာညာတပရိညာဆိုတာအလုံးဆိုတာရှုတရားနဲ့တရားဒီနေရာမှာအလုံးဆိုတာဒီအလုံးဆိုတဲ့စကားနဲ့ပတ်သက်ပြီးတော့သိရအောင်အလုံးဆိုတာဘာကိုပြောတာလဲသဗ္ဗဆိုတဲ့စကားလုံးကိုသုံးတယ်မြတ်စွာဘုရားသဗ္ဗသဗ္ဗအလုံးစုံအလုံးအလုံးဆိုတာလေးမျိုးရှိတယ်တဲ့နော်အလုံးလို့ပြောတဲ့အခါမှာလေးမျိုးခွဲခြားနားလည်ရမယ်ခွဲခြားနားလည်ရမယ်လေးမျိုးကဘာလို့ဆိုသဗ္ဗသဗ္ဗသဗ္ဗကိုနှစ်ထပ်ကွန်ပြောလိုက်တာသဗ္ဗသဗ္ဗ အလုံးနဲ့အလုံးအကျဲဆုံးအလုံးအကျုံးမွေတာတစ်ခုမှမရှိဘူးအလုံးနော်တဘတဘဆိုတာအလုံးတွေကိုချုပ်ထားတဲ့အလုံးအကုန်လုံးကျော်ဝဲတယ်အဲ့ဒီတဘတဘဆိုတာဘာလို့ဆိုတဘညုတညာရဲ့အာယုံဖြစ်တဲ့ရေရဓမ္မအလုံးကိုဆိုလိုတယ်အဲ့ဒီတဘကြတော့အဲ့ဒါကြတော့တဘညုတညာနဲ့ပါအလုံးဆိုတာသိနိုင်တယ်ဒါမို့လောကဆိုတာအကုန်လုံးသိတဲ့လူဆိုတာဘုရားမတပါမရှိဘူးနော်အကုန်လုံးသိတဲ့တပ်ပန်နေရယံကိစီနေရတပ်ပတ်တပ်ပန်သိစရာရခသိမ့်အားလုံးအာအာတပ်ပတ်တပ်ပတ်လို့ခေါ်တယ်အဲ့ဒါကတပ်ပတ်တစ်ခုနောက်တစ်ခုကတော့စတုပုမကဓမ္မဘုံလေးပါဆိုတာပြောရတော့ဆိုကာမဘုံရူပဘုံအရူပဘုံလောကုတ္တရာဝဋ္ဌဘုံနော်စတုပုမကစာဘုံလေးပါလို့ပြောတာဘုံလေးပါဆိုကုံမိလေးပါမှမရှိတော့ကာမဘုံရဲ့ရူပဘုံရဲ့အရူပဘုံရဲ့လောကုတ္တရာဝဋ္ဌဘုံရဲ့အဲ့ဒီဟာကိုအာယတနာသဗ္ဗလို့ခေါ်တယ်နောက်တစ်ခုကတေဘူးမကဓမ္မလောကုတ္တရာပပဝူဘုံသုံးငုံ၌ဖြစ်တဲ့တရားဟုသည်။ဘုံသုံးပါး၌ဖြစ်တဲ့တရားဟုသည်။ဘုံသုံးပါးဆိုတာကာမဘုံ၊ရူပဘုံ၊အရူပဘုံ။တေဘုံမဆိုတာအဲ့ဒါပြောတာနော်။ဘုံသုံးပါးမှာဖြစ်တဲ့တရား။အဲ့ဒီတရားအလုံးကိုတက္ကရာတ္တပလို့ခေါ်တယ်။တက္ကရာတ္တပခန္ဓာရှိတဲ့တ္တပနောက်ဆုံးတစ်ခုကတော့ဘာလို့ပိစ္ဆာရမဏမတ္တာအာယု၅ပါးရူပယုတတယုကန္နယုရတယုဖုဒ္ဓပါယုဆိုတဲ့အာယု၅ပါးနော်ကာမဂုဏ်အာယုကာမဂုဏ်အာယု၅မျိုးအစဉ်တန်တန်ရတာအထိတွေ့အဲ့ဒါကိုပရိသတ္တပါလို့ခေါ်တယ်ပရိသဆိုတာအကုန်လုံးမဟုတ်ဘူးအစိပ်ပိုင်းတစ်ခုလို့ပြောတာနော်အဲ့လိုပြောတာအဲ့တော့ရသဗျာကဒေသနာတော်တွေမှာတပ်ပန်လို့ပြောလိုက်လို့ရှိရင်ပဲတပ်ပန်လေဒါရွေးချယ်ရမယ်အခုဒီသုတ်တ္တမှာတပ်ပန်လို့ပြောလိုက်တာဘာကိုပြောတာတော့ဆိုအမှန်ပုဂ္ဂိုလ်တရားအနေနဲ့အကုန်လုံးသိနိုင်လားလို့ဆိုအကုန်လုံးတော့မသိနိုင်သိပြီးတော့အဓိကကတော့ကိလေသာပယ်ဖို့ပဲဒါတွေပေါ်မှာကိလေသာကုန်ရမယ်လို့ပြောတာနော်အကုန်လုံးအသေးစိတ်သိဖို့ဆိုတာတော့ဝိပဿနာကိုအလုံးရှုနိုင်တယ်ဆိုတာရှင်သာရိပုတ္တရာပဲရှုတာဒါရှင်သာရိပုတ္တရာတောင်ကြံနေသေးတယ်။နော်ဒေဝတညာနာတညာနာကြတော့အနုပါဒနဲ့ရှုတာ။အနုပဒဝိပဿနာဆိုရှိတယ်။ရှင်သာရိပုတ္တရာကျန်တဲ့ပုဂ္ဂိုလ်တွေကသစိတ်တစ်ပိုင်းမဲ့ရှုပြီးတော့ကျန်တဲ့တွေကထိုနည်း၎င်းနဲ့ပါသွားတာ။နော်အကုန်သိဘယ်မှအတိတိကိလေသာလွတ်ဖို့ပဲဒီကပါဒီနေရာကသိပြီးတော့ကိလေသာပြုတ်သွားရင်နောက်တနေရာလည်းပြုတ်တာပဲ။နော်။နောက်တနေရာလည်းပြုတ်တယ်။အဲ့ဒါကြောင့်မလို့ဒီနေရာမှာရည်ညွှန်းတာရသော်ပြကသဗ္ဗံအဖိစာနိတဗ္ဗံအာရဏဆိုတဲ့အလုံးစုံအာရဏသဗ္ဗကိုသိအောင်လုပ်ရမယ်။အဲ့တော့သိအောင်လုပ်ရမယ်ဆိုတော့ဘယ်လိုသိတာတော့လို့ဆိုယတပရိညာနေတဲ့သိရမယ်။တရားသဘာဝအနေနဲ့တရားမဟုတ်ဘူးဓမ္မတသက်သာဖြစ်တယ်ဆိုတော့သိရအဲ့တော့ဘယ်ဟာရီတော့နုမေးလိုက်လို့ရှိရင်ကိုယ်တဏမှာရှိနေတယ်ရတယ်လို့လည်းပြောရင်မျက်စိနဲ့ပတ်သက်တာငါအခုနားနဲ့ပတ်သက်တာငါအခုနှာခေါင်းနဲ့ပတ်သက်တာငါအခုလက်ရနဲ့ပတ်သက်ပြီးတော့ငါအခုကိုယ်ကာယနဲ့ပတ်သက်တာငါးခုမနဆိုတဲ့ပဝင်းစိတ်နဲ့ပတ်သက်တာကငါးခုအဲ30ကိုပြောတာเนาะအဲ့ဒါတွေကိုဒီနေရာမှာတပ်ပါလို့ဆိုလို့တယ်ဒါတွေကလူတွေမှာမရှိဘူးလားဆိုရှိတယ်ကဲအဲ့တော့မျက်စိနဲ့ပတ်သက်ပြီးတော့ငါးခုဆိုရပါလေလူတိုင်းလူတိုင်းမျက်စိဆိုတာသိနေကြတယ် မျက်စိစရာလောကဝါရနဲ့ပြောလိုက်လို့ရှိရင်မျက်စိကြီးတစ်ခုလုံးကိုဒီနေရာမှာစက်ခုလို့ဆိုလိုက်လို့ရှိရင်မျက်စိကြီးတစ်ခုလုံးကိုဆိုလိုတာတဲ့ကံကြောင့်ဖြစ်တတ်တဲ့စက်ခုပတာရမျက်စိအကြည့်တတ်ကလေးကိုဆိုလိုတယ်ပေါ့ဒါပေမဲ့ဒီအကြည့်တတ်လေးကသူကသူထီးထီးနေလို့မရဘူးကျန်တာတွေနဲ့ရောနေတာအော်ရောနေတာခွဲခြားလို့မရတော့ရောနေတာတွဲနေတာအဲ့ကြောင့်လို့အဓိကတော့အချိတက်ကိုဥဆောင်ပေးပဲပြောပေးမယ်လို့အလုံးရောထားတဲ့အရာတစ်ခုမျက်စိရှိတယ်အဲ့ဒီမှာမျက်စိမှာလာပြီးတော့ထင်ဟတ်တတ်တဲ့အဆင့်အာယုံရှိတယ်အဲ့ဒီနှစ်ခုဆုံလိုက်တဲ့အခါမှာမြင်သိစိတ်ဆိုတာရှိတယ်။မြင်သိစိတ်ပေါ်လာတဲ့နောက်မှာအာယုန်နဲ့စိတ်နဲ့ဆက်သွယ်ပြီးတဲ့ဖတ်တာဆိုတာပါလာတယ်။နော်အဲ့ဒီဖတ်တာကြောင့်ဖြစ်တဲ့စိတ်ခံစားမှုဒုက္ခဒုက္ခအာရုကမဒုက္ခဆိုတဲ့ဝေဒနာ၃မျိုးပါလာတယ်။၅မျိုးအလုံးနော်အဲ့တော့လူတိုင်းလူတိုင်းမှာဒါရှိတယ်။လူတိုင်းလူတိုင်းမှာရှိတယ်ရှိပိုင်းနှစ်ခုကွယ်ပြားချက်လာတယ်။နောက်ဟာတွေကပုံစံတူသွားတယ်။ပုံစံတူလို့ဒါပဲလားလို့ဆိုမဟုတ်ဘူးနော်။သက္ခုဝိညာဉ်နဲ့သောတာဝိညာဉ်ကတစ်ခုစီ။မျက်စိပေါ်မှာဖြစ်တဲ့စိတ်နဲ့နားပေါ်မှာဖြစ်တဲ့စိတ်ကတစ်ခုစီ။မျက်စိမှာဖြစ်တဲ့စိတ်ကပြောင်းပြီးတော့နားပဲပြောင်းပြီးဖြစ်တာမဟုတ်ဘူး။နှာခေါင်းပြောင်းပြီးတော့ဖြစ်တာမဟုတ်ဘူး။မျက်စိမှာဖြစ်တဲ့သက္ကုဝိညာဉ်စိတ်သည်သူ့အကြောင်းနဲ့သူဖြစ်တာဖြစ်တယ်။အဲ့ဒီစိတ်သည်သောတဝိညာဉ်ဖြစ်တာမဟုတ်ဘူးလို့ဆိုလို့ရတယ်။နာကအတန်ကြာပြီးတော့ကြားတဲ့သောတဝိညာဉ်စိတ်ဆိုတာသူ့အကြောင်းနဲ့သူဖြစ်တာသက္ကုဝိညာဉ်စိတ်နဲ့သူ့နဲ့တူသလားဆိုမတူသို့သောစိတ်ဆိုတဲ့သဘောတရားအနေနဲ့အတူတူပဲ။ဒါပေမဲ့ဒီစိတ်မဟုတ်ဘူးနော်ဒီစိတ်မဟုတ်ဘူး။မြည်ရတဲ့တောင်သွားပြီးတော့ရေတစ်ခွက်ခတ်တောက်ကြည့်လိုက်မြည်နောက်တစ်ခါထပ်ခါအဲ့ဒီရေဟုတ်သေးရလားစီးနေတာမဟုတ်တော့ဘူးလေနော်အဲ့ဒီရေမဟုတ်တော့နောက်ရေဖြစ်သွားပြီတော့အဲ့ဒီသဘောပဲဒီစိတ်လို့ပြောပြမယ်လို့ဒီစိတ်မဟုတ်ဘူးဒီစိတ်ကပြီးသွားပြီချုပ်သွားပြီအဲ့တော့သက္ကုဝိညာဉ်စိတ်သည်သောတဝိညာဉ်စိတ်ဖြစ်တာမဟုတ်ဘူးကာဏဝိညာဉ်စိတ်စသည်ဖြစ်တာမဟုတ်ဘူးသက္ကုဝိညာဉ်စိတ်ကသူ့အကြောင်းနဲ့သူဖြစ်တယ်သောတဝိညာဉ်စိတ်ကလည်းသူ့အကြောင်းနဲ့သူဖြစ်တယ်ကာဏဝိညာဉ်ဒီစိတ်တွေကသူ့အကြောင်းနဲ့သူဖြစ်ကြတာအကြီးပဲမျက်စိထဲမှာထင်လာတဲ့ရူပယုံနဲ့မထင်တဲ့ရူပယုံနှစ်ခုရှိမထင်တာလဲရူပယုံပဲထင်လာမှရူပယုံမဟုတ်ဘူးနော်သူကမျက်စိနဲ့သာကြည့်လို့ရတာမဟုတ်ဘူးသူ့ဒီပါယုံလို့မခေါ်လို့မရဘူးနော်မျက်စိထဲမှာထင်လာမှရူပယုံမထင်ရင်ရူပယုံမဟုတ်ဘူးလို့ပြောလို့မရဘူးသူကရူပယုံရူပယုံပဲဥပမာမဲ့လူဝင်လူထွက်ကိုတကအိတတ်ထားတယ်ဒီတကားကိုပိတ်ထားတယ်လူဝင်တူတဲ့မလုပ်ဘူးတကားဆိုတာဝင်မှုထွက်ဖို့ထားတာအဲ့ဒီတကားကအသေးပိတ်ထားတယ်အသေးပိတ်လိုက်တဲ့ကသူ့ကိုတကားလို့မခေါ်ဘူးဆိုတာမရှိဘူးတကားပဲနော်တကားဆိုတဲ့နာမည်ပြတ်သွားဘူးသူကလုံသည်ဖြစ်စေမလုံသည်ဖြစ်စေသူကိစ္စဆောင်ရွက်သည်ဖြစ်စေမဆောင်ရွက်သည်ဖြစ်သည်မျက်စိထဲမှာထင်ဟလာတဲ့အဆင့်အာယုန်ဒီမျက်စိထဲမှာပေါ်သည်ဖြစ်စေမပေါ်သည်ဖြစ်စေအဆင့်အဆင့်ပဲတည်တတ်သည်လို့ဒီလိုဆိုလိုတယ်ပေါ့အဲ့တော့ဝိပဿနာအာယုန်နေနဲ့နံပါတ်1ကအာလုံးကိုသိရမယ်ဆိုရင်ဘာကိုသိရပါတော့ဆိုမျက်လုံးကိုသိရမယ်မျက်လုံးထဲမှာထင်ဟလာတဲ့အဆင့်အာယုန်ကိုလည်းသိရမယ်နော်ထိုနှစ်ခုပေါင်းဆက်လာလို့ဖြစ်ပေါ်လာတဲ့သက္ခုဝိညာဉ်စိတ်မြင်သိစိတ်ဆိုတာကိုလည်းသိရမယ်။ထိုမြင်သိစိတ်နဲ့အတူဖြစ်လာလို့မြင်သိစိတ်ကိုမိပြီးတော့ရှင်တွဲဖြစ်လာတဲ့ဖတ်တာဆိုတာကိုလည်းသိရမယ်။ထိုဖတ်တာကြောင့်ဖြစ်လာတဲ့မြင်သိစိတ်နဲ့ပတ်သက်တဲ့ဖတ်တာကြောင့်ဖြစ်လာတဲ့စိတ်ခံစားချက်ကောင်းတယ်မကောင်းဘူးကျင့်တတ်တယ်မကျင့်တတ်ဘူးနော်။မြင်ပြီးတဲ့နောက်မှာအဲ့ဒီအာယုံဟာကိုစိတ်ထဲမှာကျင့်တတ်တယ်မကျင့်တတ်ဘူးက ကိုမဟိုအစင်ပြေတယ်မပြေဘူးအစင်ပြေတာလည်းမဟုတ်ဘူးအစင်မပြေတာလည်းမဟုတ်ဘူးဆိုဝေဒနာ၃မျိုးအဲ့ဒီဝေဒနာ၃မျိုးကလည်းမျက်စိနဲ့ပတ်သက်ပြီးဖြစ်လာတယ်ဝေဒနာ၃မျိုးအဲ့တော့မျက်စိနဲ့ပတ်သက်ပြီးတော့ဒီလို၃မျိုးဟိုအလုံးပေါင်း၅မျိုးရှိတယ်အဲ့ဒါကိုသိအောင်လုပ်ပါလို့ပြောရမယ်ဆရာအဘိသနာသိအောင်လုပ်ဆိုတာဘယ်လိုသိရမှာလဲစကုအားယုတ်တရားတသက်တာဖြစ်တယ်မျက်လုံးဆိုတာယုတ်တရားသာဖြစ်တယ်ကံကြောင့်ဖြစ်တဲ့ယုတ်တရားတသက်ပြတာဖြစ်တယ်အဆင်းအာယုံဆိုတာကံစိတ်ဥဒုအရအကြောင်းလေးပါကြောင့်ဖြစ်လာတဲ့အဆင်းယုတ်တသက်တာဖြစ်တယ်ငါမဟုတ်ဘူးဓမ္မတသက်တာဖြစ်တယ်တဘာဝတဲ့ဓမ္မရဲ့သဘောကိုသိတာအဲ့ဒါကိုညာတပရိညာလို့ခေါ်တယ်သူတဘာဝအတိုင်းသိရမယ်သိလိုက်သိတဲ့ကြောင့်ငါမဟုတ်ဘူးတတဝမဟုတ်ဘူးငါဟာလည်းမဟုတ်ဘူးနော်တဘာဝတရားတသက်များသာဖြစ်တယ်မျက်စိသည်တဘာဝတရားတသက်များသာဖြစ်တယ်ဘယ်သူကထုတ်လုပ်တာတော့ကံကထုတ်လုပ်တာဘယ်သူတွေကထောက်ပံ့ပေးတော့စိတ်တို့ဥဒ္ဓတို့အာရတို့ကထောက်ပံ့ပေးတာရုပ်တရားရဲ့အကြောင်း၅မျိုးပြထားတယ်ပါရီတို့ဆိုအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒာရဲ့ကံရဲ့အာဟာရရုပ်တရားရဲ့အကြောင်းကိုငါပြပြအဝိဇ္ဇာတဏှာဆိုတာကအဝိဇ္ဇာတဏှာဥပါဒာအဲ့ဒီသုံးခုကကံကိုဖြစ်စေတဲ့အကြောင်းတရားတွေအဲ့ဒီအဝိဇ္ဇာဆိုတဲ့အမှန်မသိမှုနော်တဏှာဆိုတဲ့တွေ့တာမှုဥပါဒာဆိုတဲ့ဆွဲလမ်းမှုအဲ့ဒါကိုအကြောင်းပြုပြီးဆိုလိုတာကိရိတာပဲရှုံပြောလိုက်ပြန်ဆိုရင်ကိရိတာပဲအဝိဇ္ဇာလည်းကိရိတာပဲတဏှာလည်းကိရိတာပဲဥပါဒါလည်းကိရိတာပဲဥပါဒါကြတော့တဏှာနဲ့ဒိဋ္ဌိနှစ်ခုအဲ့ဒီကိရိတာကိုကိရိတာချောင်းကောင်းမှုမကောင်းမှုတွေကိုလုပ်တယ်အဲ့ဒါကံနော်အကယ်၍အဝိဇ္ဇာတဏှာဥပါဒါမရှိဘူးဆိုရင်ကံမဖြစ်ဘူးသူတို့ကြောင့်ကံဖြစ်တာဒါကြောင့်မို့သူတို့အကြောင်းနဲ့ထည့်ထားတာเนาะကံကိုဖြစ်စေတဲ့အကြောင်းတရားတွေအဲ့ဒါရဲ့ကံရဲ့ကံကြောင့်မျက်စိရတာเนาะကံမကောင်းအကြောင်းမလာတဲ့ပုဂ္ဂိုလ်တွေကပွေးတယ်မျက်စိပါမလားတတိကံလို့ခေါ်တာပေါ့မိခင်ဝါနဲ့မကံလာတာအရှိတယ်ဘူးအဲ့တော့စက္ခုကိုဖဏိပေးတာကကိုဖန်နေတာလည်းမဟုတ်ဘူးကိုမေဖန်နေတာလည်းမဟုတ်ဘူးကိုဖေရဖန်နေပေးတာလည်းမဟုတ်ဘူးကံတရားကဖန်နေပေးတာဖြစ်တော့မျက်လုံးဟာငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးအကြောင်းတရားတိုက်ဆိုင်ပြီးတော့သူကသူဖြစ်လာတာဖြစ်တယ်သင်္ခါရတရားတသက်မြတ်တာဖြစ်တယ်လို့တဘာဝတရားတသက်ကိုသိတာယတာပရိညာပဲပထမအဲ့ဒီသိရနော်အစင်းအာယုံဆိုတာဟာမျက်စိတွေကလာလာပြီးတော့ပေါ်တတ်တဲ့အရာမျက်စိကိုမိပြုပြီးတော့ဖြစ်တဲ့စိတ်နဲ့သာသိနိုင်တယ်နားနဲ့မမြင်အောင်အစင်းအာယုံကိုနားနဲ့သိလို့မရအောင်နော်နားမှာမိပြီးတော့ဖြစ်တဲ့စိတ်ကအစင်းအာယုံကိုမသိဘူးအစင်းအာယုံကိုသိတာဟာမျက်စိကိုမိပြီးတော့ဖြစ်တဲ့စိတ်ကပါသိတယ်ဒါကြောင့်မျက်စိမှသာထင်ဟလာနိုင်တယ်နားမှာတော့မထင်ဟနိုင်ဘူးအဲ့တော့ရူပဆိုတဲ့အစင်းရုပ်ဟာမျက်စိတွေပါမြင်တဲ့ကာလာတို့ဖုံးတို့ပေါ့အဲ့ဒီအစင်းရုပ်ဟာကံစိတ်ဥဒ္ဓရာအကြောင်းလေးပြောကြောင်းဖြစ်တာဖြစ်တယ်အဲ့ဒါလည်းပဲသူ့အကြောင်းနဲ့သူဖြစ်တာငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့သိမျက်စိမှသာပေါ်လာလို့မျက်စိနဲ့သာသိနိုင်တဲ့ရုပ်တစ်မျိုးပဲဟောတာသူတို့နှစ်ခုသိသူတို့နှစ်ခုကိုအမိပြုတ်ပြီးတော့နောက်ထပ်ပေါ်လာတဲ့တရားသူတို့ဆိုမြင်သိစိတ်မြင်သိစိတ်ကိုစက္ခုဝိညာဉ်လို့ခေါ်တယ်။ဘာကြောင့်စက္ခုဝိညာဉ်လို့ခေါ်တာတော့ဆိုမျက်စိကိုမှီပြီးတော့မျက်စိကထွက်လာတယ်လို့မျက်စိတွေကထွက်လာတဲ့သဘောနဲ့ဖြစ်လာတာ။မှန်တော့ထွက်လာတာမဟုတ်။စီတီးလို့ရှိရင်စီတန်ကြားတယ်။ကြားတဲ့အခါအဲ့ဒီအတန်ကစီရဲထွက်လာတာလားဆိုမဟုတ်ဘူး။နော်စီရဲထွက်လာတာမဟုတ်ဘူး။စီတီးတဲ့ဒုက္ခထွက်တာလည်းမဟုတ်ဘူးအပြင်းမရှိနေတာလည်းမဟုတ်ဘူးစီထဲမှာတူလောင်ထားလို့ထိလိုက်တဲ့ကပြေးလာတာလားအဲ့ဒါလို့လည်းမဟုတ်ဘူးရှိမနေဘူးလို့ဆိုလို့တယ်ပေါ့ မျက်စိထဲမှာမိပြုတဲ့မျက်စိကိုမိပြုပြီးတော့ဖြစ်ပေါ်လာတဲ့သက္ကဝေဉ္စစိတ်သည်မဖြစ်ခင်ကမျက်စိထဲမှာသူတဏှာရမှာရှိနေသလားမရှိဘူးရှိနေတာမဟုတ်ဘူးအကြောင်းကြောင့်ပေါ်လာတာအဲ့ဒါကိုစိတ်ထဲမှာမရှင်းဘူးဆိုရင်မိจิตဖူနဲ့ကြည်မိจิตနဲ့ကြည်လိုက်ကဲစမိจิตလေးကိုကြည်လိုက်ကဲစမိจิตလေးတွေမှာမရှိလားလူတွေအဲ့ထောင်နဲ့ထည့်သွားကြတာပဲလေအဲ့ထောင်နဲ့ထည့်သွားပြီးတော့ secret တောက်ချင်တယ်ဆိုလို့ရှိရင်အဲ့ဒီမိจิตလေးထုတ်ပြီးတော့ချက်ကြမိဖြစ်မလားအဲ့တော့မချစ်ခင်ကမိရှိနေလားအဲ့ထဲမရှိဘူးနော်ပြပြီးတော့လက်နဲ့ချစ်လိုက်တဲ့အခါမှာမိတော့ကလေးဖြစ်လာတာသို့တော့မိဖြစ်နိုင်တဲ့အနေအထားတွေအဲ့တမှာရှိတယ်နောက်ထပ်အကြောင်းတစ်ခုပေါင်းစပ်လိုက်တာနဲ့ဖြစ်သွားတယ်နောက်ဥပမာတစ်ခုကြည့်တရက်စီတဲ့မှာတရက်မြင့်ရှိသလားသို့မဟုတ်တရက်ပင်ရှိသလားတရက်အရွက်တွေအကိုင်းခက်တွေရှိသလားတရက်သီးတွေအဲ့တမှာရှိလားမဟုတ်ဘူးအစီပဲရှိတယ်အဲ့ဒီအစီတွေကမရှိဘဲနဲ့ဘလို့ထွက်လာ။ဟိုစဉ်းစားကြည့်ရပါပြောတာ။တော့မျက်စိထဲမှာမြင်သိစိတ်မရှိဘူးဆိုတာအဲ့ဒီဥပမာနဲ့ကိုနားလည်အောင်ကြည့်ရမယ်။ရှိနေတာမဟုတ်ဘူး။စီထဲမှာစီတန်ကလည်းရှိနေတာမဟုတ်ဘူး။တိလိုက်လို့ထွက်လာတာဖြစ်တယ်။အကြောင်းကြောင့်ဖြစ်တယ်ဆိုတဲ့သဘောကိုပြောတယ်။ဒါတစ်ခုနားလည်ရင်ကြတာတွေလည်းနားလည်သွားတယ်။အဲ့တော့သက္ကုဝိညာဉ်စိတ်သည်မျက်စိကိုမှုပြီးတော့ဖြစ်တာတော့ဟုတ်တယ်။မျက်စိထဲကထွက်လာတာမဟုတ်ဘူး။ရစီတဲမှာတနေ့ရမှာအောင်းပြီးတော့တူလောင်ထားတာလည်းမရှိဘူးခုခေတ်လို့ install လုပ်ထားတာမရှိဘူးနော် install လုပ်ထားတာမရှိဘူးအကြောင်းတိုက်ဆိုင်မှာပေါ်လာတဲ့အရာသာဖြစ်တယ်ပေါ်ပြီးပြောက်သွားတယ်အဲ့တော့မြင်သိစိတ်ဆိုတဲ့စိတ်ကိုရစိတ်ကလည်းငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးသူ့အကြောင်းနဲ့သူဖြစ်လာတယ်သူဖြစ်ပြီးတော့လည်းသူကသူယက်တိတာမဟုတ်ပြောက်သွားတာဒီလိုဆိုလို့လေနော်အဲ့ဒါကိုသိတာကိုအဘိဇာဏံအလုံးကိုသိရမယ်ဆိုတာစက်ခုံအဘိဇာဏံမျက်လုံးကိုသိရမယ်ဆိုတာအဲ့ဒါပဲမျက်လုံးဆိုတာယုတ်တရားတက်တက်တာဖြစ်တယ်ငါမဟုတ်ဘူးညာတာပြိညာနဲ့သိတယ်အစင်းကိုသိတယ်ညာတာပြိညာနဲ့သိတယ်ညာတာပြိညာဆိုတာသဘာဝတရားကိုလက္ခဏာရှုတော့ငါနေပြီသဘာဝလက္ခဏာရှုတော့ငါနေပြီတော့သိတယ်အသိကိုဆိုလို့တယ်ပေါ့အဲ့တော့ဝိပဿနာတရားထုတ်ပြီးဆိုလို့ရှိရင်အဲ့တဘာဝတိုင်းသိဖို့လိုတယ်။ငါမဟုတ်ဘူးနော်မျက်စိကငါမဟုတ်ဘူးယုတ်တရားတသက်သာဖြစ်တယ်။ငါဟာမဟုတ်ဘူးယုတ်တရားသာဖြစ်တယ်။အစင်းအယုံကလည်းငါမဟုတ်ဘူးယုတ်တရားတသက်သာဖြစ်တယ်။စက္ခုဝိညာဉ်စိတ်မြင်သိစိတ်ကလည်းငါမဟုတ်ဘူးနန္တရားတသက်သာဖြစ်တယ်။စက္ခုဝိညာဉ်စိတ်နဲ့တွဲပဲလာတဲ့စက္ခုတန်ဖတ်တာနော်စက္ခုဝိညာဉ်နဲ့တွဲလာလို့စက္ခုတန်ဖတ်တာကျန်တဲ့သောတတ္တဖတ္တတွေပါလေရှိလို့ပွဲတော်ပြောတာနော်မျက်စိကိုမိဖြစ်တဲ့ဖတ္တအဲ့ဒါလည်းငါမဟုတ်ဘူးသက္ကဝိညာဉ်စိတ်ဖြစ်လို့ဖြစ်တာသူတို့ကအဲ့ဒီဖတ္တနဲ့ကြုံတဲ့အခါမှာစိတ်ခံစားချက်ပေါ်လာတယ်စိတ်ခံစားချက်ကအာယုဘောမှာစိတ်ခံစားမှုဖြစ်လာတယ်ကိုမြင်ရတဲ့အစဉ်ကကျဉ်တ်တယ်ကိုမြင်ရတဲ့အစဉ်ဘောမှာမကျဉ်တ်ဘူးနော်စိတ်ထဲမှာကြိုက်တယ်မကြိုက်ဘူးကျေတတ်တယ်မကျေတတ်ဘူးဆိုရယ်စိတ်ခံစားချက်လာတယ်အဲ့တော့အလုံးဟာ၅ခုဖြစ်သွားတယ်အဲ့ဒီ၅ခုစလုံးသူကလည်းသူ့ကိုသိရပဲလို့ပြောတာဒါဝိပဿနာတရားထုတ်ရင်ဝိပဿနာရဲ့အာယုဆိုတာတခြားရှာမှာမဟုတ်ဘူးကမ္မထန်ထိုင်သိဖြစ်စေမနိုင်သိဖြစ်စေရစနှလုံးဖွင့်ပြီးတော့မြင်လိုက်တာနဲ့ဒီ process ရှိတယ်ဆိုတာကိုတတိထားနေရမှာတတိထာရင်သိတယ်နော်မျက်လုံးဖွင့်လိုက်တဲ့အခါမှာအမြင်စရာအာယုံကမျက်စိတွေရောက်လာတယ်အဲ့ဒါအမြင်မျက်လုံးနဲ့အစဉ်အာယုံစုံတာပဲအဲ့ဒီမှာမြင်တယ်ဆိုတဲ့အသိစိတ်ပေါ်လာတယ်အဲ့ဒါနဲ့တဆက်တဲ့ဖတ်တာအာယုံနဲ့စိတ်တွေထိတွေ့သွားတယ်ထိတွေ့သွားတဲ့အခါမှာခန္ဓာစိတ်ထဲမှာဖြစ်ပေါ်လာတဲ့ feeling ဆိုတဲ့ဝေဒနာနော်အာယုံပေါ်မှာကိုယ်ကြိုက်တယ်ဆိုလို့ရှိရင်ခံစားတယ်ဆိုရင်နော်ဒုက္ခအယုတ်ပေါ့စိတ်ကမကြိုက်ဘူးဆိုလို့ရှိရင်ဒုက္ခကြိုက်တာလည်းမဟုတ်ဘူးမကြိုက်တာလည်းမဟုတ်ဘူးဆိုလို့ရှိရင်အဒုက္ခမဒုက္ခ哦စိတ်ခံစားဝိရဏတွေဖြစ်လာအဲ့ဒီ၅ခုစလုံးကိုသိဖို့လိုတယ်လို့ပြောတာနော်ပပံပိစ္ဆာဒါဆိုအလုံးအဲ့ဒီတိုင်း တဘာဝအတိုင်းသိရမယ်အဲ့တော့ယုတ်နဲ့နာဖြစ်တာပဲရှိတယ်နှစ်ခုစလုံးအဲ့တော့သစ္စာနဲ့ပြောမယ်ဆိုရင်ဒုက္ခသစ္စာလေးကြီးပဲကုန်အဲ့တော့ကမ္မထာအထုတ်တယ်ဆိုတော့ဒုက္ခသစ္စာတဲ့ဟာကိုကြည်တာပဲကိုမျက်စိနဲ့မြင်တဲ့အခြေလေးပါမြင်ရင်း process တစ်ခုမှာစိတ်ဖြစ်စဉ်တစ်ခုကဒီတိုင်းသွားတာတလောက်တော့သိရမယ်နော်နောက်တစ်ခါနားနဲ့ပတ်သက်တာနားရှိတယ်အရာစကားနဲ့ပဲပူနားလဲအောင်ပြောနားရှိတယ်နားရှိတိုင်းအတန်ကြားတာမဟုတ်ဘူးအတန်ပေါ်လာမှအတန်ကြားတာနားကအတန်မှလာထင်ဟပ်ပြီဆိုတဲ့ကမှအတန်ကြားတာနော်နားရှိတိုင်းနားတစ်ခုတည်းနဲ့အတန်ကြားတာမဖြစ်ဘူးနားရှိတယ်အတန်ကနားပေါ်မှလာပြီးတော့ထင်ဟပ်လာတယ်ထိကြိုက်လာတယ်အဲ့ကြိုင်ဂျာတိစိတ်ဆိုတဲ့စိတ်ပေါ်လာတယ်ဇာတိစိတ်နဲ့အတူအာယုန်နဲ့စိတ်တွေ့ပြီးတဲ့ဖတ်တာဆိုတာပေါ်လာတယ်။အဲ့နောက်မှာစိတ်ခံစားချက်ကိုကြားတဲ့အတန်ကစိတ်ချမ်းသာစရာဆိုရင်ဒုက္ခစိတ်ချမ်းသာစရာမဟုတ်ဘူးဆိုရင်ဒုက္ခ။ဟောဒီလိုလာတာနော်။ချမ်းသာစရာလည်းမဟုတ်ဘူးမချမ်းသာစရာလည်းမဟုတ်ဘူးပုံမှန်အနေထားပဲ။ဆိုရင်အဒုက္ခပါဒုက္ခ။ဟောဝိရဒတော့ကိုဖြစ်လာ။အဲ့ဒီမှာလည်းပဲတပ်ပံပိစံအလုံးကိုသိရတယ်ဖြစ်လာတဲ့ဟာကိုအဲ့တော့ကမ္မထာအထုတ်တဲ့ဆိုတာကမြင်တဲ့အခိုင်လေးမှလည်းလှုပ်လိုက်နားထဲမှာအတန်ကြားတဲ့အခိုင်လေးမှလည်းပဲဒီကြားတဲ့အတန်ပေါ်မှာခုလို့ရှုမှလိုက်ဘယ်နှခုဖြစ်သွားလဲခုနှခုငါးခုဖြစ်သွားတယ်ဆိုတော့တိတ်လိုက်အောင်နော်မျက်စိကြီးမိတ်ပြီးထိနေတဲ့အခါဒါရှုဖို့ပြောတာမဟုတ်ဘူးမြင်တဲ့အချိန်မှရှုအောင်ပြန်လိုက်တဲ့အချိန်မှာအဲ့ဒီ process နဲ့သွားတာအဲ့တော့တရားဆိုတာဘယ်နေရာမဆိုအထုတ်လို့ရတယ်လို့ပြောတာနော်တရားထိုင်ပြီးတော့မျက်စိမိတ်ပြီးတရားထိုင်နေပါတရားလို့ပြောတာမဟုတ်အဲ့ဒါသမာဓိလုပ်တာစိတ်တည်ကြောင်းလုပ်တာဝိပဿနာဆိုတာတရားတိုင်းမှရှုတတိနဲ့ကြည်နေတာသံစဉ္ညာနဲ့ဆင်ញင်နေတာအဲ့ဒါဝိပဿနာပဲစိတ်အလုပ်ပဲဖြစ်တယ်နော်အဲ့ကြောင့်ကမ္မထာဆိုတာအပြည့်လုပ်နေတဲ့သဘောပဲ။ဟိုထေရီကာဆိုတဲ့ထေရီမတယောက်အလောင်းမှာသူအမတော်တဆအိမ်အောင်ကြာသွားတယ်။သူအိမ်အောင်မပြူးကြည့်ပဲမတော်တဆအိမ်အောင်ကြာတယ်ဆိုတာရှိသေးတယ်လေ။မတော်တဆအိမ်အောင်ကြာသွားတော့သူကတရားထုတ်ခြင်းဖះကြောင်သွားပြီးတော့မြဲတဲ့တရားနာတယ်။တရားနာရင်သူကသောတပန်ဖြစ်တယ်အဲ့တော့တပံဖြစ်နေတဲ့ပုဂ္ဂိုလ်ကတရားထုတ်တာမဟုတ်ဘူးမိဖို့ကြောင့်လည်းမှဟင်းချက်တာဟင်းချက်တာဟင်းချက်တော့သူ့ပါမြင်လိုက်တော့ဆိုလို့ရှိရင်ဟင်းရွက်တွေကိုလက်လက်ဆက်ဆက်တွေရေးသေးချာတန့်ဆဲအောင်ဆေးပြီးတော့ဟင်းရွက်ကိုကြော့လို့တဲဦးနဲ့ထည့်လိုက်တယ်တဲဦးရဲ့အပူမိရဲ့အောက်ကအပူနဲ့ဟင်းရွက်ကကြော့လိုက်တဲ့အခါခုနကတော့စိမ့်ပြီးတော့လန်လန်ဆန်းဆန်းဖြစ်တဲ့ရွက်တည်းကညှို့ကြပါလားမဲသွားတယ်ခုကိတူတွေကဆိုရင်မမဲအောင်ချက်တဲ့နေရှိသေးတယ်နော်အစိမ့်လေးဖြစ်နေအောင်ချက်တဲ့နေရှိအဲ့တော့သူကအဲ့ဒါတို့ဟင်းရွက်တွေကိုကြော့လိုက်တဲ့အခါမဲသွားတယ်အဲ့ဒါသူမြင်လိုက်တာမြင်လိုက်တဲ့အခါကျတော့သူပါစဉ်းစားမိလို့ဆိုခုနကလန်လန်ဆန်းဆန်းစိမ့်ဆုံနေတဲ့ဟင်းရွက်တွေကခုမဲသွားငါခန္ဓာကိုယ်မှာရှိတဲ့ရုပ်တွေလည်းဒီတိုင်းပဲပဟိတကိုကြည့်ပြီးတော့ဣဇဒတကိုပြန်တွေးလိုက်တယ်ပြန်တွေးလိုက်တာနဲ့တပြိုင်တည်းအဲ့နာမှာဟင်းရွက်ကြော်ရင်ကနေအနာကဖြစ်သွားတာရှိပြီဒါဝိပဿနာဆိုအဲ့ဒါပြောတာနော်ဝိပဿနာလှုပ်လှုပ်တယ်ဆိုတာနေရာတိုင်းမှာလှုပ်လို့ရတယ်ကိုကတတိရှိနေဖို့နဲ့တမာတိသံစဉ္ညရှိနေဖို့တမာတိတတော့ကြည့်မလို့တမာတိအထုတ်တယ်ဆိုတာအာယုန်တစ်ခုတည်းပေါ့မှာနေတာဝိပဿနာကအာယုန်တစ်ခုတည်းမှမဟုတ်ဘူးနော်အာယုန်တစ်ခုတည်းပေါ်မှာယက်ထားတာမဟုတ်ဘူးသို့တော့ကိုစဉ်းစားတဲ့အာယုန်ပေါ်မှာယက်တန်သွားတာလေတပါးလေးပဲကိုစဉ်းစားနေတဲ့ပေါ်မှာစိတ်ငြိမ်သွားတာလေတပါးလေးပဲဟိုတမထတပါးလေးကြတော့အကြာကြီးထားတာဒါအကြာကြီးထားတာမဟုတ်ဒါကြောင့်မို့ခဏိကတပါးလေးလို့ခေါ်တယ်မြင်လိုက်တဲ့အခိုက်ကလေးသိလိုက်တဲ့အခိုက်ကလေးသူသိလိုက်တယ်လေဆိုဟင်းချက်ရင်လည်းဝိပဿနာတရားအထုတ်ပြီးတော့ဘက်ဖို့ရသွားကြပါဘ ပဒါစာရီတို့ပါတို့ရဟန္တာဖြစ်တယ်ဆိုတာလည်းအဲ့ဒီပုံစံပဲသူတို့ခြေတော့ကိုရေဆင်းရေးကနေပြီးတော့ပထမရေတစ်ခွက်လောင်းချလိုက်တယ်ရေစီကြောင့်ရေစီသွားတယ်ဒုတိယတစ်ခွက်လောင်းလိုက်တယ်ဒုတိယရေစီကြောင့်ကအဲ့ဒီတဲ့ကျော်သွားတယ်နောက်တစ်ခါတတိယတစ်ခွက်လောင်းလိုက်တဲ့ကအဲ့ဒါပို့ပြီးတော့ဝေးသွားတယ်အဲ့ဒါကြည့်ပြီးတော့လူဆိုတာပထမအရွယ်ပါလေသေးတယ်ဒုတိယအရွယ်ပါလေသေးတယ်တတ နေဆိုလို့ရှိရင်တည့်ရွဲ့ကြွေလာကြည့်ပြီးတော့ဝိပဿနာတရားအထုတ်ပြီးတော့ပစ္စကဝရဖြစ်သွားတာလေအဲ့ဒါပါတော့ဆိုတတိရှိနေတတိနဲ့အတိရှိနေအဲ့တော့ဝိပဿနာနဲ့သမထနဲ့မတူဘူးဆိုတော့တတိထားဖို့လို့လေပေါ့နော်သမထဆိုတော့အာယုန်တစ်ခုတည်းပေါ့မစိတ်ငြိမ်အောင်လုပ်နေရမယ်တပါးဒီအဲ့ဒါသမထဝိပဿနာဆိုတာတတိနဲ့အတိရှိနေရမယ်ပါပဲဖြစ်ဖြစ်တခြားတွေးနေတာတတိမဲ့သွားတာပဲကိုတကယ်ဖြစ်နေတာကိုသိနေဖို့လို့လေပေါ့နော်အဲ့ဒါကိုဆိုလို့ဒါကိုခန္ဓာကိုယ်နဲ့အငွင်ခွင်ကြဖြစ်နေတဲ့အတိထိုင်နေရင်ထိုင်နေတာသိတယ်ဟောထိုင်နေတဲ့အချိန်မှာဖြစ်နေတာကိုသိတယ်လမ်းလျှောက်နေလမ်းလျှောက်နေတာကိုသိတယ်ဘာကြောင့်လမ်းလျှောက်မှုဖြစ်တယ်ဆိုတာသိတယ်လမ်းလျှောက်နေတာကိုတခြားလေးလျှောက်တွေးနေတာတတိလို့ပြောတာမဟုတ်ဘူးနော်ဒါမို့ကာယကတာတတိဆိုကိုယ်နဲ့ပတ်သက်နေတဲ့တတိကိုပြောတာအဲ့တော့အဲ့ဒီမှာနားနဲ့ပတ်သက်လာလို့ရှိရင်နော်မြင်တဲ့အခါမှာကြည့်လိုက်တဲ့အခါဟိုလေအတန်တစ်ခုကြားလိုက်ပြီဆိုလို့ရှိရင်နားဆိုတာသိတယ်အတန်ဆိုတာသိတယ်သိလိုက်တယ်နာနဲ့အတန်ဆုံးလို့ဇာတိစိတ်ဖြစ်တယ်ဇာတိစိတ်ဖြစ်လို့ထိတွေ့မှုဖတ်တာဖြစ်တယ်အဲ့ဒီနာမှာနော်ဖတ်တာကိုအကြောင်းပြုပြီးတော့စိတ်ခံစားချက်ဖြစ်တယ်တကနှာခေါင်းနဲ့အနံ့နှာခေါင်းရှိတယ်နှာခေါင်းနဲ့အနံ့ရောက်လာတယ်အများရန်ရောက်နေတာမဟုတ်ဘူးရောက်တဲ့အခါကြည့်ပေါ့တော့ရောက်တဲ့အခါမှာဖြစ်ခိုက်ကိုသိအောင်လုပ်လိုက်နှာခေါင်းနဲ့ပါအနံ့တစ်ခုရတယ်ပန်းနံ့ပဲဖြစ်ဖြစ်အပုတ်နံ့ပဲဖြစ်ဖြစ်ဟောနှာခေါင်းနဲ့အနံ့ဆုံးလိုက်တဲ့အခါမှာအနန္တိတဲ့စိတ်ဖြစ်လာတယ်ဖတ်တာဖြစ်လာတယ်ပြီးရင်ဝေဒနာဖြစ်လာတယ်နာမ်လိုက်တာဆိုရင်ဒါဒုက္ခဝေဒနာပေါ့မှုလိုက်တာဆိုရင်ဒုက္ခဝေဒနာပေါ့ကိုကြိုက်လို့ရှင်ဟောအဲ့ဒီမှာလည်း၅ခုလူတွေကကော်ဖီတောင်းလည်းဖြစ်တာပဲလေကော်ဖီတောင်းရင်စဉ်းစားကြည့်မနေ့ breakfast မှာကော်ဖီတောင်းတယ်ဆိုတော့ကော်ဖီကြိုက်တဲ့လူတွေကကော်ဖီတောင်းကော်ဖီတောက်ရင်ပါရင်တည်တော့ဆိုခေါနအနံ့ရင်တည်တယ်ပစက်နဲ့တိတ်လိုက်တာနဲ့တပြိုင်တည်းကော်ဖီနံလေးကမှုလိုက်တာဆိုအဲဒုက္ခဝေဒနာဖြစ်သွားပြီကြားရတာဒီမတိလိုက်ဘူးနော်အဲ့တော့တည်ရမှာပါတော့ဆိုရင်နှာခေါင်းရယ်ကော်ဖီနံရယ်ပေါင်းစားလိုက်လို့တည်တဲ့စိတ်ပေါ်တယ်တည်နံတည်စိတ်ပေါ်တယ်အဲ့ဒါနဲ့အတူဖတ်တာအာယုဒစိတ်နဲ့ဆက်တာပြီးတဲ့အခါကျတော့ပါအနံ့ဒီသုံးခုပေါ်လို့သိတာတိတိတိဒီ၅ခုနော်ဒီ၅ခုတွေဟာကော်ဖီတက်လေးမှွေးလိုက်တာအားဆိုတာကဏ္ဍယုတ်နဲ့ခုန၅ခုဖြစ်သွားရအဲ့ဒါပါဇာထဲမရောက်သေးဘူးနော်ကုစားရင်ကြည့်လိုက်အဲ့ဒါကြောင့်မြတ်စွာဘုရားဘူးတိဘူးတပတ္တလို့ခေါ်တာအဲ့ဒါကိုမျက်စိနဲ့နားကတော့ separate ပဲနှာခေါင်းတို့ရှားတို့ကိုယ်ကာယတို့ကြပေါင်းနေတာရောနေတာသူတို့ကအဲ့တော့ကော်ဖီတောက်တာလေးကိုကြည့်အနံ့ကိုယဉ်သိတယ်အဲ့တခါပါဇက်ထဲမှာတောက်ချလိုက်ပြီဆိုတဲ့အခါမှာအရသာတိလားမတိသေးဘူးဘာယဉ်သိလို့ကော်ဖီကြီးကပူလိုက်တာတပ်ဖို့တပါယုံမယ်ပူတယ်ဆိုတော့တိတော့ဖို့တပါယုံအင်းကော်ဖီရလေအေးနေပြီဒါယဉ်သိတယ်ပူတယ်အေးတယ်ယဉ်သိလိုက်တယ်နော်အဲ့ဒါကိုသတိထားပြီးလိုက်တယ်အဲ့ဒါဖို့တပါယုံနဲ့ကာယနော်ကာယပတာရာယေဖုဒ္ဓဘာယုံယေလက်ရမှာရှိတဲ့နော်ကာယပတာရာယေဖုဒ္ဓဘာယုံယေပြီးတော့ထိတိစေယေဖတာယေဝိရဏယေဟောပူပူလေးကြိုက်တဲ့လူကအဲ့ဒါကြီးကိုတွေ့တဲ့အခါကျတော့မကြိုက်ဘူးဒုက္ခဝိရဏနော်အဲ့ဒါမှကြိုက်ပြီးပူတာမကြိုက်တဲ့လူကျတော့ပူတာတွေ့ရင်ဒုက္ခဝိရဏကျော်လေအိုက်စကော်ပီတောက်သေးတာကိုအေးလေးတောက်ချင်တဲ့လူကရှိသေးတယ်။အဲ့တော့အဲ့ဒီဟာတွေဖြစ်လာတာ။နောက်ဒ ပြီးတော့မှအရာသာနော်နောက်ဆုံးကျမှအရာသာလာတာပထမအနံဒုတိယကာယပတ္တရာအထီးတွေ့တတိယကျတော့မှအရာသာလာစားရဲရောက်တော့ဩကော်ဖီကြီးရဲခါလိုက်တာကပူချီနိုတို့နော်အက်စပရက်ဆိုတို့ဆိုတာခါရပေါ့ပါရသခံလားမသိဘူးအဲ့ဒီကော်ဖီရဲ့ရတာတွေ့ရင်ဟောရှားရဲ့အရာသာရဲ့အရာသာတည်တဲ့စိတ်ရဲ့ဖတ်တာရဲ့အခါမကြိုက်တဲ့လူကအခါဆိုရင်သူစိတ်တွေမှာဆန့်ကျင်သွားတယ်ဒုက္ခဝေဒနာခါရလေးကိုကြိုက်တဲ့လူကျတော့ကောင်းလိုက်တာကော်ဖီကဒုက္ခဝေဒနာနော်ချိုရာကြိုက်တဲ့လူကျတော့ချိုလေးနဲ့မှဒုက္ခဝေဒနာခါရသူ့အတွက်ဒုက္ခဝေဒနာဖြစ်သွားတယ်အဲ့လိုဆိုလို့လားအဲ့ဒါကိုယ်တဏမှာဖြစ်နေတာတွေကိုကိုယ်သိတာအဲ့ဒါကိုပြောတယ်မြတ်စွာဘုရားသဗ္ဗံအဘိသနာအလုံးကိုသိအောင်လုပ်ပါလို့ပြောတာဒါဝိပဿနာတရားအထုတ်တာပဲကော်ဖီတောက်ရင်လည်းအထုတ်လို့ရတယ်ဒါကိုနေပြီးပြီပဲနေရာဖြစ်ရအထုတ်လို့ရတယ်အဲ့ဒါကိုမှုတည်မှုတမတာနောက်တကဝိညာတေဝိညာတမတာဆိုတာမျက်စိလည်းမပါဘူးနားလည်းမပါဘူးနှာခေါင်းလည်းမပါဘူးလျှာလည်းမပါဘူးကိုယ်ကာယလည်းမရှိဘူးဒါတွေနဲ့မဆက်သွယ်ဘူးစိတ်ကူးရင်စိတ်ထဲမှာပဲဆက်တယ်မနေ့ကအကြောင်းအရာပြန်တွေးတယ်။မြင်ခဲ့တာကိုပြန်တွေးတယ်။ဉာဏ်ရှိတယ်မှာပြန်မြင်လာတယ်။နော်။အဲ့ဒါရူပါယုတ်မဟုတ်တော့ဘူးဓမ္မယုတ်။မနေ့ကဘသူနဲ့တွေ့ခဲ့တယ်။ရံဖြစ်ခဲ့တယ်။သို့မဟုတ်သူနဲ့ပြောပြောပါပါစကားစမိပြောခဲ့တယ်။အဲ့ဒါကြည့်ပြီးတော့ပြန်တွေးတာ။အဲ့ဒါကြတော့မနာနဲ့ဓမ္မယုတ်။အတိတ်ဖြစ်သွားပြီ။အနည်းအဖြစ်ပြည့်တွေကိုပြန်တွေးတယ်။သို့မဟုတ်နှစ်ဖြင့်ငါပါလို့ပဲဆိုပြန်တွေးတယ်။တွေးတယ်။နော်စိတ်ရဲ့ကိုတွေးတဲ့အာယုံရဲ့ပြီးရင်တွေးသည့်စိတ်ရဲ့ဖတ်တာရဲ့ဝေဒနာရဲ့သူလည်းလာတာပဲ။ကောင်းတဲ့တွေးပြီးရင်ဒုက္ခမကောင်းတဲ့တွေးပြီးရင်စိတ်ညစ်တယ်ဒုက္ခ။အဲ့တော့အားလုံးကကြည့်လိုက်မယ်ဆိုရင်ဒီဣဇတိကာယရဏ6ပါးနဲ့ပါဣရာယရဏ6ပါးအတွင်းအာယရဏ6ပါးအပြင်အာယရဏ6ပါးနှစ်ခုပေါင်းဆက်လိုက်တဲ့အခါမှာစိတ်တွေဖြစ်လာတယ်။ဒါကြောင့်အာရဏကပြီးစောပိုင်းစိတ်ရဲ့ခြေကအဲ့ပြီးစောပိုင်းဖြစ်လာတဲ့အခါမှာထိတွေ့မှုဆက်သွယ်မှုဆိုတဲ့ဖတ်တာစိတ်ခံစားမှုဆိုတဲ့ဝေဒနာအလိုဖြစ်လာတယ်။အလုံးပေါင်းကိုယ်ခန္ဓာကိုယ်မှာဝိပဿနာတရားရှိဖို့ရ။စာရင်းနဲ့ဝိပဿနာအထုတ်လို့ရတယ်။သွားရင်လည်းအထုတ်လို့ရတယ်ကိုယ့်ကိုယ်တတိကနေကိုပဲလို့တယ်ဒါကြောင့်မို့လို့တတိဆိုတာအပြည့်အစုံလိုအပ်တယ်လို့ပြောတာတတိပဋ္ဌာန်တရားဆိုတာအဲ့ဒါကြောင့်တတိပဋ္ဌာန်လို့ပြောတာနော်တတိကမေ့သွားရင်မရတော့ဘူးပေါ့ဒါတွေပဲသိမလဲအဲ့ဒါကိုမြတ်စွာဘုရားပြောတာသဗ္ဗံအပိစာနာအလုံးကိုသိပါပရိစာနာဆိုတာကျတော့ဒီတဲ့အစင်းမြင့်တဲ့အသိဖြစ်သွားပြီခန္ဓာယုတ်တိနန္ဒီတိပြီးတော့အကြောင်းတရားကိုသိ။နောက်တစ်ခါပရိစ္ဆာတံဆိုတာတိရဏပရိညာကိုပြောတာ။တိရဏပရိညာဆိုတာမြဲသလားမမြဲဘူးလားဆိုတာကြည့်ရမမြဲတာတွေ့တော့မြဲတာကိုဆုံးဖြတ်နိုင်သွားတယ်။အဲ့ဒါတိရဏပရိညာ။ဝိရဇယံပါဇဟံဆိုတာကြတော့ဒီမျက်စိနာနာလျာကာယထင်လာတဲ့အာယုတွေပေါ်မှာတွေ့တာမှုတနာကိုဖယ်ရှားလိုက်တယ်။မတွေ့တာတော့ဘူး။ဒါတွေသိနေမတွေ့တာတော့ဘူး။အဲ့ဒါတွေပေါ်မှာရုပ်တရားသက်သက်သာဖြစ်တယ်၊နာမ်တရားသက်သက်သာဖြစ်တယ်ဆိုရင်မတွေ့တာတော့အဲ့ဒါကစွန့်လွတ်တာ။နော်။စွန့်လွတ်တာနိုင်တာ။အဲ့ဒါကြတော့ဘာဟာနာပရိညာလို့ခေါ်တယ်။ပရိညာ၃ခု။ဒီမှာတော့အကျေပဲပြောတော့နော်။အချိန်လဲစီးနေလို့။အဲ့တော့အဲ့ဒီအလုံးကိုဒီမှာအလုံးကိုစွန့်လွတ်နိုင်မှာဆိုတာအဲ့ဒီအလုံးမှာတွေ့တာတာတို့မုံတီတာတို့အဲ့ဒါတွေကိုစွန့်လွတ်တာပဲတာပဲတဲ့ဆိုတာသူတို့မျက်စိကိုဖယ်ပြစ်တာမဟုတ်ဘူးနားကိုဖယ်ပြစ်တာမဟုတ်ဘူးအဲ့ဒီပုံမှာငါမျက်စိငါနားဆိုတဲ့အတွေ့အတာတွေမရှိတာကိုပြောတာ ရရှိရတဲ့သူကသူဖြစ်တာငါနဲ့လည်းမဆိုင်ဘူးငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဆိုတဲ့အသည့်နဲ့ရရှိဖို့မှတွေ့တာတဲ့တဏှာမုံနေတဲ့တဏှာကိုဆွန့်လွတ်လိုက်ရမယ်အဲ့ဒါတွေကိုဆွန့်လွတ်နိုင်ပြီဆိုတော့မှဒုက္ခကုန်တာဖြစ်နိုင်တယ်လို့ယောက်ျားပြဟောတာဖြစ်တယ်ပေါ့ဒါကြောင့်တရားချက်ကသူတို့ရဲ့ပြိသက်ပေါ့လို့ဒီသုတ်တမိတ်မှာဟောလို့ရကအလုပ်ပေါ်မှာတဏ္ဍာမှုတွေဆွလွတ်နိုင်မှာဒုက္ခစရာကလွတ်နိုင်တယ်ဒုက္ခလွတ်တဲ့စွာနိဗ္ဗာန်ဆွလွတ်နိုင်မှာနိဗ္ဗာန်ကိုရမယ်ဆိုတဲ့သဘောကိုမြတ်စွာဘုရားက message ပေးတာဖြစ်တယ်ဒါကြောင့်ဒီအတိုင်းဝိပဿနာတရားအထုတဲ့အခါမှာတဏ္ဍာမှုတို့မုံတိမှုတို့ကင်းလွတ်အောင်ကြိုးစားအထုတ်နိုင်ကြပါစေကုန်သတည်းเจตชายาแกอารมณ์สมัยရှင်พญาพญาฤทธิ์ดรุฏิธรรมอติญญังยาสิมาตาลินนิพพานฉันตากูยมอปุไนบาตอจองธรรมอติญญังยาสิสิยังสิตัญญะเลยธรรมะตะเวนสิ้นจิมบาปุโรจะอยู่อัปปะทานะอัปปะทานะธรรมทานะเตยาหลุรโกเปหลุจะบาโกอิเตยาโดเมโกยุติลิเมสวามัมมัตตาตาอายุทาลิเยนาจาจะบาโกอิတရားတော်မြတ်ကိုတတ္တပဝုထုအစူစူတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပြုလို့ရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏ဘုရားကကိုအမိအဖာအဖို့အဖွာဆွေမျိုးညာတိတို့အားကုသိုလ်အများဝေငါပါကုန်၏အထူးအဖြင့်ကွယ်လွန်သူဆရာကြီးဥစိတ်ဦးအားကုသိုလ်အများဝေငါပါကုန်၏သာသနာတော်ဆောင်တလောကဆောင်တတို့အားကုသိုလ်အများဝေငါပါကုန်၏31ဘုံကျင်းဤကုန်သောလုံးစုံများစွာတတဝါတို့သည်ကုသိုလ်အများကိုစီရကြကုန်၏ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း